Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016ဧပြီလ16ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူညင်ညာပေးပါပါမြန်မာပါဝင်နိုင်ငံတချို့ကို IRF ခေါ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဲ့ဥပဒေနဲ့ညှိစွန့်တဲ့စိုးရိမ်ပွဲနိုင်ငံတွေဖြစ်ပြန်လဲတက်မှတ်ဖို့အမေရိကန်နိုင်ငံကဆုံးဖြတ်လိုက်ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းမှာစနေနေ့မနေ့အစောပိုင်းမှာဒုတိယအကြိမ်ဖြစ်တဲ့အားပြင်းငလျင်ထပ်ပြီးတုတ်ခတ်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းဖြစ်အရွေးခံဖို့ရှင်ပြိုင်နေတဲ့ဘာနီဆန်နတ်ဆာအခုရောမနိုင်ငံရောမမြို့တော်ကိုရောက်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်နေတယ
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်တွေနားဆင်ကြမှာကတော
့ More people die from problematic drug use and if you look at people who die also of HIV and AIDS infections and so on
မြန်မာနိုင်ငံမှာပြည်ရင်းစစ်ကြောင့်သေဆုံးသူဦးရေထက်မူရစေချောင်းသေဆုံးသူဦးရေကပိုများနေတဲ့အခြေအနေကို NLD အစိုးရတဲ့လက်ထက်ကင်တွယ်ဖြည့်ရှင်းမှုအမေရိကန်ခြေစိုက် TNI အဖွဲ့ကတိုက်တွန်းသွားခဲ့တာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံဒေသတချို့ကရေရှားပါမှုပြဿနာနဲ့ရေချွေတာဖို့သတိပေးထားတဲ့ထိုင်းမြန်မာနယ်စပ်ကနှစ်နိုင်ငံပြည်သူတွေဒီနှစ်ထူးထူးခြားခြားရေတူကစားခဲ့ကြတဲ့အကြောင်းကိုခုမနက်မှကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းတကြံအတက်နေ့အတွက်ရွေးချယ်ထားတဲ့တေးသချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ရင်ချင်းနိုင်ကကြီးညာပေးပါမယ်ရှင
်။ဂျပန်နိုင်ငံတောင်ပိုင်းမှာစနေနေ့မနေ့အစောပိုင်းကဒုတိယအကြိမ်အားပြင်းငလျင်ထပ်ပြီးလှုပ်ခတ်ခဲ့တာမို့အနာပိုင်းတွေကစူနာမီသတိပေးချက်ကိုချက်ချင်းထုတ်ပြန်လိုက်ပေမဲ့နောက်ပိုင်းမှာပြန်ပြီးရုပ်သိမ်းခဲ့ပါတယ်။ဒေသဆန်တော်ချင်းမနဲ့တနင်္လာ25မိနစ်မှာကူမာမိုတိုမြို့နာမှာအားဖြင့်ပြင်းအား9ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာမို့ USGS American ဘူမိစုဆိုင်းအဖွဲ့ကနေပြောကြားခဲ့ပါတယ်။ဂျက်တဘရင်းနေကတိုကျိုအနောက်တောင်ဘက်ကီလိုမီတာ1300လောက်ကွာမှာရှိတဲ့ကျူးရှူးကျွန်းပေါ်ကမြို့အနီးမှာပြင်းအား 6.5 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာပါ။ဂျပန်မိုးလေဝသဌာနကကျူးရှူးအနောက်ဘက်ကမ်းရိုးတန်းအတွက်ဆူနာမီသတိပေးချက်တွေကိုထုတ်ပြန်လိုက်ပြီးသိမ့်မကြခင်မှာပဲပြန်လည်ရုပ်သိမ်းခဲ့ပါတယ်။ငလျင်တန်းခံခဲ့ရတဲ့နေရာမှာပုံမှန်ပြန်ပြီးဖြစ်စီဖို့အတွက်ဒေသခံတွေကလှုပ်ဆောင်နေသလိုရာနဲ့ချီတဲ့ကေဆေးကြီးလှုပ်သားတွေကအပြက်စီးပုံတွေထဲမှာရှာဖွေကေဆေးကြီးအတွက်ကြိုးစားနေတော့မှာပဲအခုလိုနောက်တစ်ချီထပ်ပြီးလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ဂျက်တဘရင်းနေမှာမမျှော်လင့်မဲလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်အဆောက်အဦတွေပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ9ဦးတေဆုံးခဲ့ရပြီးဒဏ်ရာရသူကတော့800ကျော်ရှိနေပါတယ်။ဒီငလျင်တန်းတင့်တဲ့ဒေသပြန်လည်ထူထောင်ရေးအတွက်ရဲ2000လောက်နဲ့မိသက်သမား1300လောက်ပြန်စစ်သည်1600ရလေကေဆေးရီတွေလုံနေကြတယ်လို့အစိုးရပြောခွင့်ရယိုရှိဟီတီယစုကကပြောပါတယ်ပြိုကျခဲ့တဲ့နေအဆောက်ပျက်စီးပုံတွေမှာကလေးငယ်တယောက်ကိုကဲထုတ်လာတာကိုတော့ရုပ်သံတွေမှာပြသနေပါတယ်ချက်တရင်းတွေကပြင်အား 6.5 ရှိတဲ့ငလျင်လှုပ်ပြီးချိန်ကဆလို့နောက်ဆက်တွဲငလျင်ပေါင်း100ကျော်ထပ်ပြီးလှုပ်ခဲ့တာပါငင်းတွေကနေထွက်ပြေးလာပြီးယာယီစခန်းတွေမှာညဘက်လာရောက်နားခိုတဲ့ဒေသခံက4000လောက်ရှိတယ်လို့ကုမမိုတိုမျိုးကတာဝန်ရှိသူတူကပြောပါတယ်ပထမလှုပ်ခတ်ခဲ့တဲ့ငလျင်ရဲ့ဗဟိုချက်ဟာဂျပန်မှာလေပတ်နေတဲ့တခုတည်းသောနျူကလ িয়ার ဓာတ်ပစ္စည်းရုံအရှိမြောက်ဘက်ကကီလိုမီတာ120กว่าမှာလှုပ်ခဲ့တာလို့ပြောခွင့်ရစုကကပြောပါတယ်ဂျပန်နိုင်ငံမှာ2017ငလျင်နဲ့အတူဆူနာမီရေလိုင်းတွေရဲ့ဒဏ်ခံရပြီးတဲ့နောက်နျူကလ িয়ার ဓာတ်ပေါင်းပုံအများစုကိုပိတ်ထားပစ်ခဲ့တာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ရဲ့လုံခြုံရေးနဲ့ပတ်သက်လို့အမေရိကန်ရဲ့ခိုင်မာတဲ့ပံ့ပိုးကူညီမှုကိုအလေးပေးတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာအဲ့ဒီပင်လယ်ပြင်မှာမောင်းနေနေတဲ့အမေရိကန်စစ်သင်္ဘောကြီးဒဇင်းစီကိုတောက်ကြနေကတွားရောက်ကြည့်ရှုခဲ့ပါတယ်။ဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးထိမ့်သိမ်းနိုင်ဖို့အရေးပါတဲ့အခန်းကဏ္ဍမှာဆက်ပြီးလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကရည်ရွယ်ထားကြောင်းအမေရိကန်စစ်လေယာဉ်တင်သင်္ဘောကြီးဖြစ်တဲ့ USS John C. Stanitz ပေါ်သတင်းတောက်တွေနဲ့တွေ့ဆုံရမှာဝန်ကြီးကာတာကပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်မှာအမေရိကန်ကဆက်ပြီးရှိနေမှုကိုတုံ့ပြန်ထားကြောင်းနဲ့ဒါဟာလည်းအာရှပစိဖိတ်ဒေသအတွင်းမဟာမိတ်တွေအတွက်ပံ့ပိုးမှုကိုပြသဖို့တာဖြစ်ပြီးနိုင်ငံတနိုင်ငံတည်းကိုပဲရည်ရွယ်တာမဟုတ်ကြောင်းလဲအမေရိကန်ဘက်ကပြောဆိုထားတာပါ။ရည်ရွယ်ချက်ကတော့လူတိုင်းအတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးထိမ့်သိမ်းနိုင်ဖို့ဖြစ်တယ်လို့မစ္စတာကာတာကပြောပါရယ်။အမေရိကန်စစ်သင်္ဘောစတန်နစ်မှာတိုက်လေယာဉ်အမျိုးအစား 50F18 အစင်ပေါင်း 85စင်အပါဝင်တင်မော်သားပေါင်း9000လောက်ပါဝင်ပါတယ်ရှင်
။ American သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ရွေးကောက်ပွဲပါဝင်ရှင်ပြိုင်နေတဲ့ Bernie Sanders ကတောက်ကြနေ့မှာ Italy နိုင်ငံရောမမြို့က Vatican ကျောင်းတော်မှာပြုလုပ်တဲ့အစည်းအဝေးတွင်ပြောကြတဲ့မိန့်ခွန်းမှာကမ္ဘာတဝန်းမျှတမှုမရှိတာဟာလူကျင်ဝင်နဲ့မကန့်ညီဘူးလို့ဖြစ်တင်ခဲ့တယ်လို့လောင်စာဆီလုပ်ငန်းကကုမ္ပဏီကြီးတွေရဲ့လောဘကြီးမှုကိုလည်းဝေဖန်ခဲ့ပါတယ်။ဗမ်းမောင်ထက်လွတ်တော်မှာ Bernie Sanders ဟာမဲဆွဲပွဲလုပ်နေရက24နာရီအနားယူပြီးလူမှုရေးစီးပွားရေးနဲ့တဘာဝဝန်ကျင်ဆိုင်ရာပြဿနာဆွေးနွေးပွဲကိုတက်ရောက်လာတာဖြစ်ပါတယ်။သူ့ရဲ့အခုခေးစဉ်ဟာနိုင်ငံရေးမပါဘူးလို့ Mr. Sanders ရဲ့ဝန်ထမ်းတွေကပြောနေပေမဲ့သူ့ရဲ့ Vatican မှာပြောကြတဲ့မိန့်ခွန်းဟာသူ့မဲဆွဲပွဲမှာပြောနေကြမိန့်ခွန်းတွေကပြောဆိုချက်တင်တဲ့အများအပြားတူနေပါတယ်။ Mr. Sanders ကကမ္ဘာစီးပွားရေးဟာမှန်ကန်တဲ့မူဝါဒတွေပေါ်အခြေတည်ဖို့လိုအပ်တယ်လို့ပြောကြလည်ရှိပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုပြဿနာတွေအရေးကြီးတာဘာမှမရှိဘူးဆိုတာရှင်းနေတယ်လို့လောင်စာဆီလုပ်ငန်းကကုမ္ပဏီကြီးတွေလောဘကြီးမှုကိုဒီကမ္ဘာမှာမရှိတော့အောင်လုပ်ရမယ်လို့လည်းပြောပါတယ်။ Social Democrat တယောက်ဖြစ်တဲ့ Bernie Sanders ဟာစီးပွားရေးမှာညီမျှမှုရှိဖို့နဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆန်ရံပြဿနာတွေကိုဦးစားပေးပြောကြလည်ရှိတယ်။ပုတ်ဟမ်ကြီး Francis ကိုအားကြမြန်လို့ကြောင်းခဏခဏပြောကြခဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းဒီခီးစင်မှာတော့ပုတ်ဟမ်ကြီးနဲ့ Mr. Sanders တို့တွေ့ဖို့တော့မျှော်လင့်မထားပါဘူး။ Mr. Sanders ကသူ့ရဲ့အခုခီးစင်ကနေအင်္ဂါနေ့နယူးယောက်မှာကျင်းပမယ့်အကျိုးမဲပေးပွဲမှာကက်သလစ်ဘာသာဝင်တွေရဲ့မဲကိုရပ်ဖို့အတွက်အထောက်အကူရမယ်လို့မျှော်လင့်ထားတာပါ။
American ပြည်ထောင်စုရဲ့မြို့တော် Washington DC ကို52ခုမြောက်ပြည်내အဖြစ်သတ်မှတ်ဖို့အတွက်နိုဝင်ဘာလရွေးကောက်ပွဲမှာစတင်လှုပ်ဆောင်နိုင်ဖို့ကြိုးပမ်းနေကြောင်း DC မြို့တော်ဝန် Muriel Bowser ကတောက်ကြနေ့ကကြေညာခဲ့ပါတယ်။ကျွန်းစနစ်ဆုံးကန်းတိုင်နဲ့အထိတ်မဲ့ဖြစ်တောက်ကြနေမနက်ကမိကွန်းပြောကြားရမှာမဲဆန္ဒရှင်တွေရဲ့သဘောထားနဲ့စတင်ဆောင်ရွက်မဲ့ဒီလုပ်ငန်းစဉ်ဟာဒီမိုကရေစီထွန်းကားရေးအတွက်ရဲရင်နဲ့ခြေလှမ်းတရဖြစ်တယ်လို့မြို့တော်ဝင်ပေါ့ဆာကပြောကြားသွားပါတယ်။ဝါရှင်တန်မြို့တော်အတွက်အောက်လွတ်တော်အမတ်တနေရာသာမကအထက်လွတ်တော်အတွက်အမတ်2နေရာကိုပါတောင်းဆိုတယ်ဆိုတာပြသရမယ်လို့လည်းဆိုပါတယ်။အခုလက်ရှိမှာဝါရှင်တန်မြို့တော်ကိုကိုစားပြုပြီးမဲပေးခွင့်မရှိတဲ့အောက်လွတ်တော်အမတ်တဦးတည်းသာရှိနေပြီးအထက်လွတ်တော်မှာတဦးမှတော့မရှိပါဘူး။ဒီအခြေအနေကြောင့်သမ္မတအိုဘားမားရဲ့မော်တော်ယာဉ်အပါအဝင်မြို့တော်တစ်ခွင်မော်တော်ယာဉ်တွေမှာကတ်ထားတဲ့ကိုယ်စားလှယ်မရှိဘဲအခွန်ပေးနေရတယ်ဆိုတဲ့ကြွေးကြော်သံဟာပုံမှန်အရေးပါတဲ့အခြေအနေရောက်ရှိလာပါတယ်ရှင်။
New American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာပါဝင်နိုင်ငံတချို့ကို IRF ခေါ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဲ့ဥပဒေနဲ့ညှိစွန့်တဲ့စိုးရိမ်ပွဲနိုင်ငံတွေဖြစ်နေပြန်လည်သတ်မှတ်ဖို့ဆုံးဖြတ်လိုက်တယ်လို့ American နိုင်ငံရဲ့ဌာနက Congress လွှတ်တော်ကိုအကြောင်းကြားလိုက်ပါတယ်။မြန်မာတရုတ် Eritrea Iran မြောက်ကိုရီးယားနဲ့ Sudan တို့ကို IRF ဥပဒေအရသမ္မတကအခုလိုသတ်မှတ်လိုက်တာပါ။အခုလိုသတ်မှတ်ဖို့အတွက်ဆုံးဖြတ်တာဟာ Congress လွှတ်တော်ကနှစ်စဉ်တင်သွင်းရတဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာပေါ်အခြေပြုဆုံးဖြတ်ခဲ့တာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ John Kirby ကပြောပါတယ်။ဒီဆုံးဖြတ်ချက်နဲ့အခုလက်ရှိမြန်မာနိုင်ငံဒီမိုကရေစီဖြစ်ထွန်းမှုတနည်းနည်းနဲ့ဆက်ဆက်မှုရှိတယ်မရှိဘူးဆိုတာကိုတော့သူလည်းမသိဘူးလို့အခုလိုပြောခဲ့ပါတယ်
။ So I don't know specifically I mean there was a lot of factors that went into it. I don't have specific information with respect to the
အခုလိုသတ်မှတ်လိုက်တဲ့အတွက်မြန်မာနိုင်ငံပေါ်မှာတန်ခတ်အရေးယူမှုပေါ်မှာဘယ်လိုရိုက်ခတ်လာမယ်ဆိုတာကိုနောက်ရက်ပိုင်းတွင်ထုတ်ပြန်မယ်လို့လည်းပြောကြားသွားပါတယ်။ Washington DC အခြေစိုက် American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ရဲ့ April 14ရက်ရက်စွဲနဲ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်အချိုးဖောက်ခံရတာတွေပပျောက်အောင်အရသာအစုအသစ်ကနေလှုပ်ဆောင်မှုလိုအပ်ကြောင်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ1982ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကအထူးသဖြင့်ရိုဟင်ဂျာအပေါင်းဝင်လူနည်းစုမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်မှာကန့်သတ်မှုတွေရှိတာကြောင့်ဒါရီကိုပြန်လည်ပြီးသုံးသပ်ဖို့ကိုလည်း USCIRF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
နျူကလ িয়ার ဆိုင်ရာသဘောတူညီမှုရရှိခဲ့တာ3လကြာမြင့်ခဲ့ပြီဖြစ်တဲ့အီရန်နိုင်ငံမှာတော့စီးပွားရေးလှုပ်ဆောင်မဲ့ကိစ္စကိုအမေရိကန်ဘန်တိုက်တွေကုမ္ပဏီတွေကအခုထိမပြတ်မသားဖြစ်နေကြပါတယ်။အီရန်နိုင်ငံဒုံးကျည်ပြုလုပ်မှုတွေနဲ့ပတ်သက်ပြီးအရေးယူပိတ်ဆို့မှုတွေလုပ်ဖို့လွှတ်တော်အမတ်တွေစဉ်းစားနေတဲ့အတွက်ကြောင့်စီးပွားရေးလုပ်ငန်းရှင်တွေကအခုလိုစိုးရိမ်လာကြတာလည်းဖြစ်ပါတယ်။ 2015ခုနှစ်တုန်းကရရှိခဲ့တဲ့သဘောတူညီချက်အရပင်လယ်ရခြားဗန်ဒိုက်တွေမှာအနှံထားတဲ့အီရန်နိုင်ငံရဲ့ငွေအရေးအမြင့်ဒေါ်လာတန်းထောင်ပေါင်း100ကိုထိန်းချုပ်ထားရကပြန်လျှော့ပေးဖို့နဲ့တခြားစီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ခွင့်ပြုခဲ့တာဖြစ်ပါတယ်အီရန်နိုင်ငံနဲ့စီးပွားရေးလုပ်ငန်းတွေကအမျက်အစွန်းမရရှိသေးဘူးလို့လည်းကုမ္ပဏီတွေကဆိုကြပါတယ်ရှင်
လောလောဆယ်မှာဂရိနိုင်ငံမှာမရေမြန်းတဲ့တောင်းတင်းနေတဲ့အာဖဂန်ဒုက္ခသည်တွေနေရရင်ပြန်လာရေးကိစ္စဆောင်ရွက်ဖို့အတွက်အာဖဂန်နစ္စတန်ဆိုတာဟာ EU ဥရောပသမဂ္ဂနဲ့တချို့ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့သဘောတူညီမှုတွေအပြည့်တက်ရဖို့အတွက်လှုပ်ဆောင်နေပါတယ်။နားလည်မှုစာချုပ်လွှာ MOU ရေးထိုးရေးအတွက်အသေးစိတ်ချက်လက်တွေမကြေညာသေးပေမဲ့အာဖဂန်ဆိုတာကသူ့နိုင်ငံကငွေကြေးပြဿနာဖြေရှင်းရေးအတွက် EU ကအကူအညီပေးတာပါဝင် EU ရဲ့ထောက်ပံ့မှုတွေရဖို့အတွက်လှုပ်ဆောင်နေတယ်လို့အာဖဂန်အရာရှိတွေက VOA ကိုပြောပါတယ်။ဂရိနိုင်ငံမှာလောလောဆယ်အာဖဂန်ဒုက္ခသည်ထောင်ချီရှိပြီးသူတို့ဟာဂရိနိုင်ငံကနေတဆင့်ဥရောပနိုင်ငံတွေကိုတောပုံမျှော်လင့်နေကြတာပါ။ဒါပေမဲ့တူရကီနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်အရဂရိနိုင်ငံတဲကိုရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူအလုံးကိုတူရကီဘက်ကိုပြန်ပြီးပို့အောင်မှာဖြစ်ပါတယ်။တယောက်ကိုပြန်ပို့တိုင်းတူရကီကသူ့စီကဆီးရီးယားဒုက္ခသည်တယောက်ကိုဥရောပမှာအခြေချဖို့အတွက်ဆေးလွှတ်အောင်မှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကမ္ဘာအဆိုးရွားဆုံးလေထုညဉ့်ညမ်းမှုကိုတိုက်ဖြတ်တဲ့အနေနဲ့ကိုပိုင်ရင်အသွာလာကိုအာဏာပိုင်တွေကနှစ်ပတ်ကြာပိတ်ဆို့မှုအစီအစဉ်ကိုတောက်ကြနေကစတင်လိုက်တဲ့အတွက်ရင်အသွာလာတိတိတသာရောနေသွားခဲ့ပါတယ်။အခုလိုကိုပိုင်ရင်အများပြားမောင်းနှင်မှုကိုကန့်သက်တဲ့အစီအစဉ်မှာမှတ်ပုံတင်ထားတဲ့ကားနံပါတ်အစုံစုံကနန်းသို့မဟုတ်မာကနန်းဖြစ်တဲ့အပေါ်မူတည်ပြီးတလဲစီမောင်းနှင်ရတာဖြစ်ပါတယ်။ဒီနှစ်အတွင်းဒါဟာဒုတိယအကြိမ်မြောက်ဆောင်ရွက်မှုလည်းဖြစ်ပါတယ်။ New Delhi မှာစီကန်းချက်ချိုးဖောက်တဲ့ရင်တွေကိုဖမ်းဆီးနိုင်ဖို့ရင်ထင်းရဲတွေကိုကူညီလှုပ်အားပေးသူပေါင်း 9,000 လောက်ရှိပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန်းအင်ဂျင်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ရေရှားပါမှုနဲ့အတာတချံကာလအခြေအနေတွေကိုမပြောခင်မြမအစိုးရတည်လက်ထက်စိန်ခေါ်မှုတွေကတခုဖြစ်တဲ့အမှုရစီပြဿနာကိုကြည့်အောင်ပါရှင်မြမနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်တေဆုံးကြရတဲ့လူဦးရေထက်မှုရစီဝါကြောင့်တေဆုံးရသူအရေအတွက်ကပိုများနေတယ်လို့အမေရိကန်အခြေစိုက် Transnational Institute TNI အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ဒီပြဿနာတွေကိုရောကြသွားအောင် NLD အရက်သားအစိုးရတည်လက်ထက်မှာလှုပ်ဆောင်ဖို့လိုကြောင်းလဲ TNI အဖွဲ့ကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါအောင်ရှင
်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကကျေးရွာတွေမှာမွေးရစေဝါသုံးဆွဲတဲ့လူငယ်တွေပိုများလာပြီး HIV ရောဂါဆွဲကပ်ကြတဲ့လူနာအရေအတွက်ဟာမြန်မာနိုင်ငံတွင်းအခြားပြည်နယ်နဲ့တိုင်းတွေတက်စာရင်ကချင်ပြည်နယ်မှာကပိုများနေတယ်လို့အရှိတောင်အာရှဒေသထဲမှာလည်းကချင်ဒေသက HIV ဝေဒနာတဲ့အရေးအတွက်ကပိုများနေကြောင်းဝါရှင်တန် DC အခြေစိုက် Transitional Institute TNI အဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မွေးရစေဝါသုံးဆွဲမှုဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းထိမရနိုင်အောင်ကချင်ပြည်နယ်တွင်းမှာတိုးပွားလာကြောင်းလည်းအစီရင်ခံစာကဆိုပါတယ်။အရင်စစ်အစိုးရလက်ထက်နဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမွေးရစေဝါပြဿနာကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းခဲ့ခြင်းမရှိတာကြောင့်လည်းအခုလိုမွေးရစေသုံးဆွဲသူတွေပိုပြီးတေဆုံးနေရတယ်လို့ TNI အစီရင်ခံစာကဆိုပါတယ်။ကချင်ပြည်နယ်အတွင်းမွေးရစေသုံးဆွဲမှုကြောင့်တေဆုံးနေရသူအရေအတွက်ပိုများနေကြောင်း TNI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Nick Buston ကပြောပါတယ
်။ More people die from problematic drug use. And if you look at people who die also of HIV and AIDS infections and so on,it is a big issue.
မွေးစေးသုံးလို့တည်ဆုံးတဲ့သူကပိုများနေပြီးတော့မွေးစေးကြောင့်ဖြစ်လာတဲ့ HIV ဝေဒနာကြောင့်ကချင်ပြည်နယ်ထဲမှာတည်ဆုံးရသူဥယျာဉ်ဟာကချင်ပြည်တွင်းစေးကြောင့်တည်ဆုံးရတဲ့ဥယျာဉ်ပိုများနေတာကိုကျွန်တော်လေ့လာတွေ့ရှိရပါတယ်။ဒါအဓိကပြဿနာဖြစ်ပါတယ်
။ကချင်ပြည်နယ်တွင်းမွေးစေးဆွဲတဲ့ပြဿနာကိုအရင်အစိုးရတွေကတေချာဖြေရှင်းမပေးတာကြောင့်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC အဖွဲ့ဝင်တွေကမခဋ္ဌပြုပြီးပတ်ချက်ဆန်ဆိုတဲ့မူရစေတိုက်ဖြည့်ရေးအဖွဲ့ကိုလွန်ခဲ့တဲ့နှစ်နှစ်ကစလို့ကိုတူကိုတထူတောင်းလာခဲ့ကြပါတယ်။ဒီအဖွဲ့အနေနဲ့မူရစေဆွဲသူတွေကိုဖမ်းဆီးတာမျိုးဆေးပြတ်အောင်ကုသပေးတာမျိုးတပိုင်းတနိုင်လုပ်နေပေမဲ့ကချင်ပြည်နယ်တွင်းကမူရစေပြဿနာကိုတော့အပြီးအပြတ်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။အရင်အစိုးရအဆက်ဆက်ဟာမူရစေတိုက်ဖြည့်ရေးလုပ်ငန်းကိုလုပ်တယ်ဆိုပေမဲ့မူဝါဒနဲ့ကင်တွယ်ပုံကင်တွယ်နည်းမှားယွင်းနေတာကြောင့်မွေးရစေသုံးဆဲသူတချို့နဲ့အသေးစားမွေးရစေအယောင်းဝယ်သမားတွေကိုနှိမ်နင်းနိုင်တာမျိုးလောက်သာလုပ်နိုင်ခဲ့တယ်လို့ TNI အဖွဲ့ကပြောပါတယ်။ ဒါကြောင့်အခုအစ်စ်တက်လာတဲ့ NLD အရသာအစိုးရတဲ့လက်ထက်မှာပိုပြီးထိရောက်တဲ့လှုပ်ဆောင်မှုတွေရှိဖို့လိုတယ်လို့ TNI အဖွဲ့က Mr. Nick Burston ကပြောပါတယ
် You need to talk to the militias and the armed militias that actually are making money out of the drugs trade. That would be a better place.
ဒီသားတွင်ကပြည်သူစစ်အဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးတော့ငွေစီဝါပြဿနာကိုဖြေရှင်းဖို့လိုပါတယ်ဒီလက်နက်ကိုင်အဖွဲ့တွေကသူတို့အဖွဲ့ရည်တည်နိုင်ရေးအတွက်ငွေစီထိုးလို့ရောင်းချမှုတွေမှာပါဝင်ပတ်သက်နေတာတွေ့ရလို့ဖြစ်ပါတယ်နောက်တစ်ပိုင်းကတော့ငွေစီအန်ရွယ်ကြုံနေရတဲ့တခြားတိုင်းပြည်တွေမှာငွေစီဆွဲသူတွေနဲ့စိုက်ပျိုးသူတွေကိုဖိမကူညီတဲ့အစီအစဉ်တွေလေးပေးဆောင်ရွက်နေကြသလိုအကြီးစားမွေးရာသာဂိုင်းတွေကိုအဓိကပြစ်မှတ်ထားပြီးချေမှုန်းနေကြပါတယ်ဒီနေ့ကအောင်မြင်မှုပိုရနေတာတွေ့ရပါတယ
်မြန်မာနိုင်ငံရဲ့မွေးရေးဆေးပြဿနာမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့မွေးရေးဆေးထုတ်လုပ်ရောင်းဝယ်တဲ့လုပ်ငန်းတွေကြားအဆက်အဆက်ရှိနေတာကိုလေ့လာတွေ့ရတယ်လို့လဲ TNI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မွေးရေးဆေးရဲ့မူလစိမြစ်ဖြစ်တဲ့စိုက်ပျိုးထုတ်လုပ်သူအဓိကအရင်းမြစ်တွေကိုနှိမ်နှင်းနိုင်မှသာမြန်မာအစိုးရအနေနဲ့အောင်မြင်မှုတွေရနိုင်မှာဖြစ်တယ်လို့လဲအစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂမွေးရေးဆေးနဲ့ရာဇဝတ်မှုထိန်းချုပ်ရေးUNODC အဖွဲ့ရဲ့လွန်ခဲ့တဲ့နှစ်တည်းအထိအစီရင်ခံစာအရကမ္ဘာပေါ်မှာအာဖဂန်နစ္စတန်နိုင်ငံပြီးရင်မြန်မာနိုင်ငံဟာဒုတိယမြောက်ဘိန်းဗျူအထွက်ဆုံးနိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဒေသတချို့မှာကြုံနေရတဲ့ရေရှားပါမှုပြဿနာနဲ့ရေချွေတာဖို့တတိပေးထားတဲ့ထိုင်းမြန်မာနယ်စပ်ကတကြံပွဲအကြောင်းတွေကိုဇက်တိုက်ပြောပြသွားပါမယ်။ရာသီဥတုပို့ပြီးတော့ပူပြင်းထန်လာနေတဲ့အကျိုးဆက်ဖြစ်နေမြန်မာနိုင်ငံလေပိုင်းကတချို့ဒေသတွေမှာဆိုရင်ရေရှားပါမှုပြဿနာနဲ့ကြုံနေကြရပါတယ်။လမ်းပန်းအဆက်အသွယ်ကောင်းတဲ့တချို့ရွာတွေကိုရေပေးဝေရေအကူအညီတွေရောက်ပေမဲ့လို့တချို့ရွာတွေမှာတော့အကူအညီလုံးဝမရဘဲနဲ့ဖြစ်နေပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာရာသီဥတုပူပြင်းလာတဲ့အပြင်အနီမျိုးလို့ခေါ်တဲ့အပူလိုင်းကြောင့်မြန်မာနိုင်ငံအလဲပိုင်းအညာဒေသမှာမိုးခေါင်ရေရှားမှုတွေနဲ့ဆူဆူဝါးရင်ဆိုင်နေရပါတယ်။လွန်ဒီကောင်ဆာမီတော့တစ်ပင်ကြီးတွေတိတ်မရှိတဲ့မကွေတိုင်းတောင်တွင်ကြီးမြို့နယ်ထဲမှာရှိတဲ့ရစ်ထွက်ကြီးကျေးရွာမှာတော့လူတွေအတွက်သာမကကျွဲနွားတရိတ်ဆန်တွေအတွက်ပါတောက်တုံးရေပြက်လက်မှုနဲ့ကျုံနေရတာပါတောင်တွင်ကြီးမြို့အနီးအင်ချေ150ရှိတဲ့ရစ်ထွက်ကြီးကျေးရွာမှာတော့လာရောက်ကူညီပေးတဲ့အဖွဲ့အစည်းတစ်ခုမှမရှိတာကြောင့်အရေးတကြီးအကူအညီလိုအပ်နေတဲ့အခြေအနေကိုလဲပွဲကြီးကျေးရွာအုပ်စုအုပ်ချုပ်ရေးမှူးကိုခင်စောလင်းက VOA ကိုအခုလိုပြောပါတယ်
ရေရွက်ကြီးကလဲပွဲကြီးနဲ့ပူဆိုးတယ်ခင်ဗျာကျွန်တော်အခုရေရွက်ကြီးရပဲပြန်လာတယ်ရေရွက်ကြီးမှာကျွန်တော်တို့ရောက်ပြီးလိုက်စစ်စစ်နေတယ်ခင်ဗျာအဲရေရွက်ကြီးကအခုတောက်တုံးကြီးကိုမလွယ်တော့ဘူးရေရအကုန်လုံးခန်းချောက်လိုက်နေပြီအဲသူ့ဟိုရွာနဲ့ဟိုတမိုင်တော့ဝေးတဲ့ရှောင်းနေတယ်မှာလက်ရက်တွေတွေရက်ပြီးတော့အမှခတ်နေရတယ်ပေါ့နော်အဲ့ဘုံနဲ့ကျွန်တော်နေရတယ်ခုအဲတောက်ကြီးနဲ့ဟိုကတုံးကြီးကြတော့ခုနတောက်တုံးတုံးကြီးကြတော့နည်းနည်းညအောင်ရတာပေါ့ရွှေသားအောင်ရတာပေါ့အဲကျွန်တော်တရိစ္ဆာန်အတွက်ကြတော့လေကျွန်တော်တို့ကဒီရွာနဲ့နှစ်မိုင်လောက်ဝေးတဲ့အမှာကန်လေးတကန်ကြီးအဲဒီကန်တော့မိခိုးနေရတာပေါ့
ပခုတ်ကူနဲ့မြိုင်ဖက်မှာလည်းရေရှားပါမှုနဲ့ကြုံနေရပေမဲ့လွန်ခဲ့တဲ့အနှစ်30လောက်ကတူပေးခဲ့တဲ့ဆက်ရည်တွင်တချို့မှာတုံးလို့ရနိုင်လောက်တဲ့ရေပမာဏအနည်းငယ်ဆက်ရှိနေပေမဲ့လည်းလုံလောက်မှုမရှိပါဘူးလက်ရှိမှာတော့ဒေသရင်းကရေအလူရှင်တွေကအထူးကအကူအညီပေးနေတယ်လို့မန္တလေးမြို့ဦးမင်းဆွေဒေါခင်တေးဖောင်ဒေးရှင်းကရေရရှိရဲ့အထူးတာဝန်ခံဦးအောင်ဆွေဟင်းကပြောပါတယ်
အဓိကတော့ကျွန်တော်တို့ဒီမကွေးတိုင်းပခုတ်ကူမြို့နယ်မြိုင်မြို့နယ်ဒီဒေသတွေကအဲနှစ်တိုင်းလဲရှားတယ်ဗျဟုတ်တယ်အပူဇင်းတအားများတော့ကကြကျွန်တော်တို့ကိုယ်တိုင်သွားရောက်ပြီးရွာစင်တွေကိုလိုက်ကြည့်တဲ့အခါမှာသူတို့တောက်တုံးရေကန်နေရေကန်နေပေါ့လေရေကန်နေကတော်တော်လေးကိုရေနေနေပြီအဲလုံလောက်နေတဲ့သဘောတော့မရှိဘူးဗျသူတို့ကတကယ်လို့ဟိုပါပေါ့အဲ့ဒီမှာအချိန်လေးတစ်စုံတရာကြောင့်ဟိုပေါ့လိုအပ်သွားတယ်ဆိုရင်သူကဟိုကျေးလက်ဒေသကျွန်တော်တို့ရုံးရှိတယ်ကြအဲ့မှာညိုင်နယ်မှာညိုင်မြို့မှာလည်းတွေ့ခဲ့တယ်ကျေးလက်ဒေသဖွံ့ဖြိုးရေးရုံးနယ်ဗျအဲ့ရုံးနယ်နယ်မှာတောက်ရည်တွေကိုကားနေနဲ့ပို့ပေးတယ်ဗျ
ပခုတ်ကူနယ်မြိုင်ဖက်ကတစ်ပလွေကုန်းရွာရန်ရှေလက်ဆက်ကန်အနောက်ရွာမင်းကြမြောက်ရွာဆိုတဲ့ရွာတွေကကန်တချို့မှာရေရွေရှိနေသေးတာကြောင့်တခြားရွာတွေကလာတဲ့ရတယ်လို့ဆိုပါတယ်မြိုင်မြို့နယ်အနောက်မြောက်ဖက်ကမင်းတကြမြောက်ရွာအင်းရောင်ကျေးရွာနဲ့ကန်ကြီးရောကျေးရွာတွေမှာတော့တောက်တုံးရေတွေခန်းချောက်ပြီးတော့လိုအပ်ချက်အတိုးလေးရှိနေတယ်လို့ဦးအောင်ဆွေဟင်းကပြောပါတယ်။ရွာတွေကတောင်းဆိုလာရင်ကျေးလက်ဒေသဖွံ့ဖြိုးရေးရုံးကနေအလူရှင်တွေအစိုးရပေးတဲ့ဘတ်ဂျက်နဲ့ဒေသခံလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့တောက်တုံးရေကိုကားတွေနဲ့ရွာအရောက်သွားလူပေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသွားလာရင်အလွန်ခက်ခဲတဲ့ဒေသအဖို့တော့ဒီအကူအညီတွေရဖို့အခက်ကြုံနေရတာပါ။တောင်တွင်ကြီးမြို့ပေါ်ကတချို့အပိုင်းတွေမှာလည်းရေရှားပါနေသလိုအင်ချေ150ဝန်းကျင်ရှိတဲ့လဲပွဲကြီးကျေးရွာမှာလည်းတောက်တုံးရေရှားပါနေရပါတယ်။ တောင်နေကြီးမြို့ပေါ်ကအခြေအနေကိုတော့ဒေတာခန်မမမစိန်ကခုလိုပြောပါရယ်
။အခုရက်ကွက်လောက်မှာရေရှားပါမှုဖြစ်တယ်။အမနည်းနည်းပဲမြို့ပေါ်ကတော့ဒီဟိုရွာတွေတော့မဆိုးဘူးပေါ့မရယ်။အဲ့လိုမျိုးကျေးရွာတွေကရမ်းရေးကြီးနေလို့ဖြစ်နေတယ်။ရွာတွေမှာကျတော့မြို့ပေါ်မှာကျတော့ဘာပဲဖြစ်ဖြစ်ဒီမိတဲ့ကားတွေနဲ့ဘာညာလိုက်ပြီးရေဝေတဲ့ဥစ္စာမြို့ပေါ်မှာရှိနေတဲ့ဟိုဌာနဆိုင်ရာတွေရောလုပ်တဲ့ချိန်ကကျတော့အဆင်ပြေတယ်။ဒါပေမဲ့ကျေးရွာတွေအဆင်ကျတော့လည်းမမီဖြစ်နေအမရယ်။
အနီညိုရာဒီဥရုကြောင့်ရေပြတ်လက်မှုတွေကြုံတွေ့လာရနိုင်တဲ့အတွက်အခုကြာရောက်တဲ့တင်းကြံကာလအတွင်းရေချွေတာတုံးကြဖို့ဆိုပြီးအာနာပိုင်တွေဖက်ကတိုက်တွန်းမှုတွေရှိနေပါတယ်။ပုံမှန်အားဖြင့်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာနှစ်စဉ်နွေရာသီရောက်တိုင်းရေပြတ်လက်မှုကြုံရလေးရှိပေမဲ့လို့ဒီနှစ်မှာတော့အရင်ကာလထက်စောပြီးအခုလိုရေရှားမှုကြုံလာရတာပါ။အခုနှစ်မှာဖြစ်တဲ့ပြင်းထန်တဲ့အနီညိုရာဒီဥရုကြောင့်ပြီးခဲ့တဲ့လကတည်းကမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်ကိုခုမှရေပြတ်လက်မှုတွေစတင်ဖြစ်ပွားနေပြီလို့ကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနက VOA ကိုပြောခဲ့ပါတယ်။ပြင်းထန်တဲ့အနီညိုရာသီကြောင့်2016နွေရာသီအတွင်းတနင်္ဂနွေလုံးကျေးရွာပေါင်း1900ကျော်မှာရေပြတ်လက်နိုင်ခြေရှိတယ်လို့လဲကျေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကခန့်မှန်းထားပါတယ်ရှင်
။ဒါကတော့ရေရှားပါမှုပြဿနာကြုံနေရတဲ့တချို့ဒေတာတွေမှာအကူအညီတွေမရဘဲဖြစ်နေရတဲ့အကြောင်းကိုနှမ်းလောင်ကပြောပြခဲ့တာပါရှင်။အခုလိုရေရှားပါမှုပြဿနာကြောင့်တကြံကာလအတွင်းရေကိုချွေတာဖို့ထိုင်းဆိုရကသတိပေးထားတဲ့တကြံပွဲကိုလည်းဆက်ပြောပြပါမယ်။ထိုင်းမြန်မာနယ်စပ်မှာတော့ဒီနှစ်ထူးထူးခြားခြားနှစ်နိုင်ငံပြည်သူတွေအတာတကြံပွဲကိုအတူဆင်နွှဲကြကြပါရယ်။ထောင်နဲ့ချီတဲ့ပြည်သူတွေဟာနှစ်နိုင်ငံနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်နယ်မြဝတီမြို့ခြားကတောင်ရင်မြစ်ကမ်းမှာအတူရေကစားခဲ့ကြတဲ့အကြောင်းကိုမဲဆောက်မြို့ကနေ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ဒီနှစ်မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရေပတ်တဲ့မန်းနဲ့ကြီးတွေမရှိပဲထိုင်းနဲ့မြန်မာကြားကတောင်ရင်မြစ်ပေါ်မှာပဲရေကစားပွဲတွေကိုနှစ်နိုင်ငံပြည်သူတွေကစားနိုင်အောင်စီစဉ်ထားတာကိုတွေ့ရပါတယ်တောင်ရင်မြစ်ထဲမှာကြံပွဲတွေကိုနှစ်ဖက်နိုင်ငံသားတွေထောင်ထဲချီပြီးတော့ဆင်နွှဲခဲ့ကြပုံကိုတော့ကိုယ်တိုင်ရေကစားပွဲသွားရောက်ခဲ့သူတို့ကအခုလိုပြောပြပါတယ်
ဒီနေ့မှသူထူးခြားလာလို့ရှိရင်ရှုခုကိုလိုခေါ်တယ်ပေါ့။ဘာကြီးပကန်းရှုခုကိုလိုခေါ်တယ်ပဲ။ဒီဘက်ကခွေးကလေးပကန်းမှာရှိတဲ့နေရာမှာတော့ဒါသူတို့တကယ်ကိုပဲဒီကစားတဲ့လူတွေအန်တရာလို့ရှိအောင်ဒီကစီစဉ်ဆောင်ရွက်ထားတာကိုဒီချောင်းမြေပေါ်မှာဒီကစားလို့ရအောင်စီစဉ်ဆောင်ရွက်ထားတာလည်းရှိတယ်။ဒေတာတွေကိုရေကြောရသွားတာကိုတွေ့ရတယ်။ဒီတောင်ရင်းတကောမူလမြင့်စီစဉ်နေတယ်ဟိုဒါမြင့်ကိုပဲသူကဒီအင်းလိုက်တယ်ပေါ့။မြင့်တဲ့တခုအင်းလိုက်ပြီးသားမှာသူတို့ဒီဘူရူစာတွေနဲ့ချောင်းရင်ကိုခုကြည့်ရမှာအလဲပေါ်မှာတောင်ကုန်းတစ်ခုလုပ်ပြီးတော့ဟိုဘက်ငငါဘက်ချမ်းထိုင်းဘက်ချမ်းပုံစံလေးပေါ်လုပ်ပြီးသားမှာဒီရှုဖို့ဆိုမှဆိုလို့ရှိရင်စီစဉ်ထားတာတွေ့ရတယ်ပြီးပြီဆိုလို့ရှိရင်လူတွေနားနေဖို့အတွက်တန့်နေအကြီးပဲဒီလူတွေဒီရာနဲ့ချီထောင်နဲ့ချီနေလို့ရတဲ့နေရာလေးအမိုးကားရှိတဲ့နေရာလေးကားတွေပါကင်ထိုးတဲ့နေရာလေးချောင်းမြေကိုဆင်းတဲ့အခါမှာဒီကွန်ကရစ်နဲ့လေကားတက်ဒီစီမံဆောင်တာတွေ့ရတယ်ပြီးဆိုလို့ရှိရင်ချောင်းမြေမှာဆိုလို့ရှိရင်လည်းဒီနေရာဒီနဲ့ကိုက်နေတဲ့သားစာတွေရောင်းချနေတာလည်းတွေ့ရတယ်အဲ့လိုသူကအချိန်နဲ့အမျှဒီကလူကတော့လာနေတာလာနေတဲ့ခါကျတော့တည့်ရဲ့ဖဲမှဒီအထဲမှာလာတဲ့ခင်ခင်တဲ့ကိုပြောမယ်ဆိုရင်တော့ပေါင်းကလေးတော့ရှိမယ်မနဲ့ကြရတယ်သူကမထက်ဘူးသူကအမြဲတမ်းလာတယ်ကားဝင်ဆိုတယ်ကားတွေကလည်းဖြည်းဖြည်းကျက်လာတယ်ကားတွေထားကြရနေရာတွေရှိရနေရာတွေကျက်လာတယ်ပြန်ထွက်ဖို့ပြန်ရက်လူတွေပြန်ထွက်ဖို့ဆိုလို့ရှိရင်လည်းအခက်အခဲဖြစ်လာတယ်မျိုးစီရတာတွေ့ရတယ
်အဲ့ဒီနေရာဟာမဲဆောက်မြို့ပြင်ဘက်မှာရှိပြီးအဲ့ဒီလမ်းကိုသွားတဲ့အခါမှာစစ်စေးဂိတ်တချို့ရှိပေမဲ့ရေကစားသွားတဲ့သူတွေကိုတော့အစ်စ်စေးအဖမ်းဆီးတွေတော့မတွေ့ကြရဘူးလို့ဆိုပါတယ
်ဒီမှာလမ်းမှာမဲဆောက်ကြမ်းတွေသွားမယ်ဆိုလို့ရှိရင်မဲပါကြီးပြရမယ်ခွေးခွေးဝေးပြရမယ်ဒိုင်းနေမှာရှိရဂိတ်ဒီပြရမယ်သို့တော့အခုဒီကြံတော့မှာတော့အခုအဲ့ဘက်ချမ်းကိုရှုခုမချမ်းကိုသွားတဲ့သွားနေတဲ့ရေချောင်းမှာတောင်းကားနဲ့ရေကစားတဲ့လူတွေပေါ်မှာတော့တော်ပြစစ်ဆေးတာအဆန်အခါချင်းကိုယူပြီးတော့ဒီကိုကောက်တာမျိုးတွေတော့အတွေ့ရပါအောင်လမ်းလျှောက်မှာ
နောက်ထပ်ဖွင့်လင့်မဲ့ထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်နှစ်ဘေးကရေးဘူးရွာမှာလဲမြဝတီမြို့ကန်တွေသွားရောက်ပြီးဒကြံရေကစားတာတွေရှိတယ်ဆိုပြီးမြဝတီမြို့ကန်တို့ကပြောပြပါတယ်
မြဝတီနဲ့ထိုင်းဘက်ချမ်းပေါ့နော်အဲ့ဒီနှစ်ခုကြားထဲမှာရေပူကျေးရွာရှိတယ်အဲ့ဒီရေပူကျေးရွာမှာဒီစင်များကြီးကရေပူဆိုပြီးတော့နာမည်တက်ထားတာအဲ့ဒီရေအပူနေလို့ဆိုင်တော်တွေမှာစမ်းကြောင်းရှိတယ်အဲ့မှာသွားဆက်တယ်ပြည်ပြည်စီကစားကြတဲ့ကားတွေကသွားလာလို့တယ်အဲ့ဒီထိုင်းနိုင်ငံမှာလည်းရားထဲမှာပေါ့နော
်ထိုင်းမြန်မာနယ်စပ်မြို့ရဲ့ချစ်ကြည်ရေးတရားအောက်မှာတော့မြန်မာနိုင်ငံသားအများစုရေကစားခဲ့ကြသလိုတကြံအကျနေတုန်းကတော့လူသေးဆုံးမှုတွေရှိခဲ့တယ်လို့လည်းမျက်မြင်တွေ့ရှိသူတို့ကအခုလိုပြောပြပါတယ်
။တရားအရေးအောက်မှာတရားကြောင့်သမားရတရားတော်တော်ရှိအဲ့နေရာမှာဒီနေ့ဆင်းသွားရမျိုးဝါရခလေးကြီးနစ်ပြီးတော့ဒီပါ9မိနစ်ဆက်နေတော့သူလိုက်ဆာလို့မတွေ့ဘူးဆက်တယ်နော်ဆက်မနေဒီဘက်လောက်မြုပ်သွားတော့ဆက်သွားပြီးတော့အဲဘောလုံးဘောလုံးနဲ့ပေါ်ပြီးဆင်းသွားအောက်ကြလာဆက်တယ်နော်။အကြသားတွေဝါဆက်တယ်နော်အမခလေးကတမစီတော့စ
ဒီနှစ်မှာတော့ထိုင်းနိုင်ငံမှာကောမြန်မာနိုင်ငံမှာပါရေရှားပါတာကြောင့်ကြံတွင်းမှာရေချွေတာဖို့အတွက်ထိုင်းဆိုရဘက်ကတော့နှိုးဆော်မှုတွေလှုပ်ထားတာပါဒီအတွက်နယ်စပ်မြို့တွေဖြစ်တဲ့မြောက်ရီမဲဆောက်မြို့ကမြန်မာတွေကထိုင်းလူမျိုးတွေကတောင်ရင်းမြစ်ထဲမှာကြံရေကစားပွဲတော်ကိုတွားရောက်ကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်
မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာတော့ဒီနေ့ဟာတကြံတက်နေကိုရောက်ပြီးဖြစ်ပါတယ်2016ခုနှစ်အတွက်ရေကစားကြမဲ့အတာတကြံနောက်ဆုံးရက်မှာ VOA ဝိုင်းတော်သူဝိုင်းတော်သားတွေကနေအဆိုတော် Ringo Graham နဲ့စီတူလွင်တို့တည်ဆူထားကြတဲ့နှုတ်ခွန်းဆက်သချင်းလေးကိုတေးလက်ဆောင်ဖြစ်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်
VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ပညာသင်ခွင့်မရတဲ့ကမ္ဘာတဝန်းကမိန်းကလေး62တန်းအတွက်ကမ္ဘာပံရဲ့ဆောင်ရွက်ချက်တွေကိုတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်နဲ့တခြားပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016 April 16ရက်စနေနေ့မနက်ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်အင်္ဂလိပ်သင်ခန်းစာစီစဉ်နဲ့အတူပတ်စံကဏ္ဍတွေကိုနားဆင်ကြရမှာပ
ါ Right now around the world 62 million girls are not in schoolAnd about half of these girls.
ကဘာတဝမ်းပညာသင်ကြားခွင့်မရတဲ့မိန်းကလေးတွေရဲ့အခြေအနေကိုတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့အတူနောက်ပိုင်းမှာလည်းသိပ္ပံတဲ့ဤပညာစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပြောသွားခဲ့တဲ့စီစဉ်တွေတဲကမှအရင်ဆုံးတော့ကဘာသတင်းတွေတဲကမြန်မာသတင်းတွေကိုမူရင်းဆောင်မရှင်တွေရဲ့အဘော်မပြဲဥကျော်စန်းသားနဲ့အတူတင်ဆက်ထားပါတယ်ရှင်။မြန်မာနိုင်ငံလူ့အခွင့်အရေးပြုပြင်ပြောင်းလဲရမှာပကတိအခြေအနေကိုရင်ဆိုင်ရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာ Jonathan Legett ရဲ့ဆောင်းပါးကိုဥစွာတင်ပြရမယ်ဆိုရင်တော့မြန်မာနိုင်ငံမှာ2015နိုဝင်ဘာရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တာနဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်မှုရှိလာတဲ့အပေါ်ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာရုံးကအသိအမှတ်ပြုထားပြီးမယ်NLD အရသာအစိုးရတဲ့လက်ထက်ဦးစားပေးလှုပ်ဆောင်ရမယ့်ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်ထားပါတယ်။အဓိကကတော့အစိုးရတဲ့တက်လာခြင်းကဆလို့ရပ်ပေါင်းတရာအတွင်းလှုပ်ဆောင်ရမယ့်ပြုပြင်ပြောင်းလဲမှုတွေကိုချပြထားတာဖြစ်ပါတယ်။ဒီလိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်နိုင်ငံတော်ဝန်လွှတ်တော်တွေမှာ NLD က80ရာခိုင်နှုန်းအနိုင်ရထားတယ်လို့လည်းဆောင်းပါးရှင်ကဆိုထားပါတယ်။တခါမြန်မာနိုင်ငံရဲ့ပထဝီဝင်အနေထားသဘာဝတန်ရန်စာတအရင်းမြစ်တွေနဲ့ဈေးချိုတဲ့အလုပ်သမားဈေးကွက်တွေကြောင့်အိန္ဒိယတရုတ်အမေရိကန်တို့လိုကမ္ဘာအင်အားကြီးအုပ်စုတွေအပါအဝင်ပြင်ပကလုပ်ငန်းရှင်တွေရဲ့အထူးစိတ်ဝင်စားမှုကိုခံရတဲ့နိုင်ငံတစ်ခုလည်းဖြစ်နေတာကြောင့် NLD အစိုးရအနေနဲ့သူတို့နဲ့ဆက်ဆံရေးမှာချိန်ဝင်ရှာညှိဖို့လိုအပ်တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားတာပါဒါပေမဲ့လို့လည်းဓာရီအားလုံးကိုစစ်တပ်ကနောက်ွယ်ကနေစောင့်ကြည့်နေမှာပါမြန်မာနိုင်ငံမှာစစ်တပ်ကဩဇာရှိနေတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့ရပ်ပေါင်းတရာအတွင်းလှုပ်ဆောင်ရမယ့်တောင်းဆိုမှုတွေကို NLD အစိုးရကဖြည့်ဆည်းပေးခြင်းရင်နောက်မှာတောင်းဆိုချက်မျိုးစုံကြားလှုပ်ဖို့ကတော့မလွယ်လာပါဘူး။ဒီအတွက်လည်းမြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတိုးတက်ဖို့ဟာရေရှည်စီမံကိန်းတာဖြစ်လိမ့်မယ်ဆိုတာနဲ့ဆောင်းပါးရှင်ကညှိကုံးချုပ်ထားပါတယ်
။ဒေါင်ဆန်းစုကြည်နဲ့တရုတ်အစိုးရဆက်ဆံရေးအကြောင်းမိုတိုကာဇုမက်ဆူရေးသားထားတဲ့ဆောင်းပါးကို Nikkei Asian Review ကထုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲနိုင်တဲ့ပျော်ရွှင်မှုတွေအရှင်ရက်ပြီးအရေးကြီးတဲ့လုပ်ငန်းတွေလက်တွေ့လိုရတော့မယ့်အချိန်တရုတ်နိုင်ငံကြီးဝန်ကြီးရောက်လာခဲ့ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာတွေကိုမျက်စောင်းထိုးပြီးဆက်ဆံရေးကောက်အောင်ပြန်လည်တည်ဆောက်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့တရုတ်တို့ရဲ့သံတမန်ထိုးစစ်ဟာအမေရိကန်တို့ဂျပန်တို့နဲ့ရင်ဆိုင်တွေ့ရမယ့်အခြေအနေရှိနေပါတယ်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်သူတို့နိုင်ငံအရေးပါကြောင်းပြောသွားပါတယ်ဒါပေမဲ့ဒေါင်ဆန်းစုကြည်ကတော့တရုတ်ဝန်ကြီးလောက်တက်တက်ကြွကြွမရှိလှပါဘူးအင်ဒီယန်နိုင်ငံဆက်ဆံရေးအရေးကြီးတဲ့လောက်ပဲပြောပါတယ်တကယ်တော့ဒေါင်ဆန်းစုကြည်နိုင်ငံရဲ့ဝန်ကြီးဖြစ်လာပြီးပထမဦးဆုံးတွေ့ဆုံမဲ့နိုင်ငံရဲ့ဝန်ကြီးဟာအီတလီနိုင်ငံရဲ့ဝန်ကြီးသာဖြစ်ပါတယ်ဒီနေရာမှာတရုတ်ဝန်ကြီးကချက်ချင်းအကြောင်းကြားပြီး24နာရီတောင်မကြာခင်ဂျပန်ဝန်ချလာတာဖြစ်တယ်လို့ဂျပန်အရာရှိတယောက်ကဆိုပါတယ်တရုတ်တို့ဟာရဆိုင်ထားတဲ့မြေဆုံရေးကာတာပြန်စကျင်းပါတယ်မြန်မာနဲ့ဆက်ဆံရေးတင်းမာသွားမှာကိုလည်းစိုးရိမ်ပါတယ်ဒီအချိန်ကအာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်တို့နယ်မြေအငင်းပွားမှုတွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ဆိုတာတရုတ်အတွက်စိတ်အရေးကြီးနေပါတယ်။အဖက်မှာတော့အမေရိကန်ကလည်းအာဆီယံကိုလွှတ်မိုးဖို့ကြိုးစားနေတာပါ။ဒီလိုပါအထူးစီးပွားရေးဇုံကိစ္စမှာပါဝင်နေပြီးဖြစ်တဲ့ဂျပန်ကလည်းပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်ရေးအတွက်သူတို့နိုင်ငံကြီးဝန်ကြီးကိုမကြခင်မြန်မာနိုင်ငံစီစဉ်လွှတ်ဖို့စီစဉ်နေပါတယ်။ဒေါင်ဆန်းစုကြည်ဟာပြည်ပအကူအညီအများဆုံးရရှိနိုင်ဖို့အတွက်အလုပ်ဖြစ်မဲ့နိုင်ငံကြီးဝါဒကိုချမှတ်ထားပါတယ်။ဒါကြောင့်မြန်မာနိုင်ငံသစ်ရဲ့ပုံမူပတ်နက်လိမ်မာတဲ့စံတမန်ဆက်ဆံရေးကိုမြင်တွေ့လာရမှာဖြစ်တယ်လို့យေသထားပါတယ်ခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါဒေါ်လာလာတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင
်ဒီကနေ့နဲ့တင်ပြမယ် idiom အသုံးက
all bets are off
ဖြစ်ပါတယ်ဆလုံးပေါင်းကELL Olga Alon BETS Betska Longji dui ERER ga phit da OFF Ofka ပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကွိုက်ထုံရဲ့တိုက်ရိုက်ဒီဘဲကလောင်ကြီးအားလုံးကိုဖြတ်သိမ်းလိုက်တာပေါ့ဒီအသုံးဆင်းတက်လာတာကတော့လောင်ကစားရာကဖြစ်ပါလေဘောလုံးပွဲပဲဖြစ်ဖြစ်မင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်ကြီးကိုတိုင်ကလက်ခံရမှာအကြောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်ကြီးတွေကိုပြန်မယောနိုင်တော့ဘူးဆိုရင် All bets are off ဆိုပြီးတော့တိုက်ရိုက်ဒီပဲကိုအသုံးပြုတာဖြစ်ပါတယ်။အီဒီယမ်အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group၏ဥမာကိုနားဆင်ကြကြရအောင်။You lied to me about your financial situation.
So all bets are off between you and me.
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်။ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။You
lied to me about your financial situation. So all bets are off between you and me.
အရင်ကယူထားတဲ့နားလည်မှုတွေပြတ်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေ
All bets are off.
အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးနားဆင်ရမယ့်အမျိုးသမီးကဏ္ဍမှာတော့ကဘာတဝမ်းမှာပညာသင်ခွင့်မရတဲ့မိန်းကလေးငယ်ပေါင်း62တန်းရှိတယ်လို့ကဘာဘဏ်ကထုတ်ပြန်ပါတယ်။အခုလိုဖြစ်ရတဲ့အခြေအနေဟာသက်ဆိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုဟန့်တားစေတဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရစေဖို့နောက်လာမယ့်5နှစ်ကာလအတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံအသုံးပြုသွားမယ်လို့ကဘာဘဏ်ကပြောပါတယ်။မြန်မာနိုင်ငံမှာမိန်းကလေးတွေရဲ့ပညာသင်ကြားခွင့်အခြေအနေကရောဘယ်လိုရှိပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal.
Right now around the world 62 million girls are not in school. And about half of these girls
လက်ရှိကဘာတဝမ်းမှာမိန်းကလေးငယ်ပေါင်း62တန်းဟာကျောင်းတက်ခွင့်မရကြပါဘူး။ဒီအရွယ်အတွက်ရဲ့တဝက်လောက်ဟာဆယ်ကျော်တက်အရွယ်တွေဖြစ်ကြပါလေ။ဒါကြောင့်ကျောင်းတက်ခွင့်ရကြမယ်မိန်းကလေးပိုများလာစေဖို့ကြိုးပမ်းပေးကြဖို့လိုပါလေ။ဒါတည်းမကပါဘူး။တို့တွေကျောင်းဆက်တက်ခွင့်ရကြဖို့နဲ့အရေးသွေးပြည့်မီတဲ့ပညာစည်းပုခွင့်ရနိုင်ဖို့လည်းအရေးကြီးပါလေ။အ
ဲ့ဒါကတော့ကဘာပန်ဥက္ကဋ္ဌဂျီမယွန်ကင်းကဧပြီလ7ရက်နေ့က Let Girls Learn မင်းကလေးငယ်တွေကိုပညာသင်ခွင့်ပေးပါဆိုတဲ့ကမ္ဘာပိုင်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့ຫນွေဥပောက်စီဝေးပွဲအတွင်းကျင်းပခဲ့တဲ့အခမ်းအနားမှာပြောကြားသွားတာပါသူကပဲဆက်ပြီးခုကမ္ဘာတစ်ဖက်ပညာသင်ခွင့်မရကြတဲ့မင်းကလေးငယ်တွေတွေကမ္ဘာပိုင်အနေနဲ့အမေရိကန်သမ္မတကရောမီရှယ်အိုဘားမားရဲ့တိုက်တွန်းချက်အရရည်ယူဆောင်ရွက်သွားမယ့်အကြောင်းလေးခုလိုသတင်းကောင်းပါလိုက်ပါတယ
် You don't have to be an economist here at the World Bank to know that unleashing the full economic potential of half the population can drive the growth of the
world. ကဘာလူဦးရေတဝက်ရှိတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်နီးပေးခြင်းအပြင်သက်ဆိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုဖော်ဆောင်နိုင်မယ်ဆိုတာကိုနားလည်သဘောပေါက်ဖို့ကမ္ဘာပံမှာစီးပွားရေးပညာရှင်ဖြစ်စရာမလိုပါဘူး။ဒါကြောင့်သမ္မတကရောမီရှယ်အိုဘားမားရဲ့ထောက်ခံအားပေးမှုနဲ့ကမ္ဘာပံကလာမယ့်5နှစ်တာကာလအတွင်းမိန်းကလေးငယ်တွေအတွက်ပညာရေးအစီအစဉ်တွေမှာဒေါ်လာ 1.5 ဘီလီယံယင်းနှိမ့်နှံမယ်ဆိုတော့ဝမ်းသာစရာသတင်းပြောလိုပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအမင်းကလေးငယ်တွေပညာသင်ယူခွင့်ရကြဖို့ဖြစ်ပါတယ်
။မင်းကလေးငယ်တွေပညာသင်ကြားခွင့်ကိုဒီဇိုင်းမမအားပေးလာခဲ့တဲ့သမ္မတကရောမီရှယ်အိုဘားမားကလည်းဒီအစီအစဉ်ကိုကြိုဆိုလိုက်ပါတယ
်။ $2.5 billion in support of adolescent girls' education over the next 5 years. That is truly amazing.
ဒေါ်လာ 1.5 ဘီလီယံကိုမိန်းကလေးငယ်တွေအတွက်နောက်လာမယ့် 5 နှစ်တာအတွင်းအသုံးပြုသွားမှာဖြစ်ပါတယ်။ဒါဟာသိက္ကိုဝင်းတာစရာသတင်းကောင်းပါ။ဒါဟာလူသားအရေးမြစ်တွေရင်သက်ရှုမောစရာကောင်းလာတဲ့ယင်းနှိမ့်ညှို့နှံမှုတရားသမကသိ ိတ်ကိုထိရောက်မှုရှိတဲ့လုပ်ငန်းတရားလည်းဖြစ်ပါတယ်။ကမ္ဘာထွန်းတန်းနစ်ကြီးရှိတဲ့မင်းကလေးငယ်တွေရဲ့ဘဝကိုအပြောင်းလဲဖြစ်စေမယ့်အပြင်သူတို့ရဲ့မိသားစုတွေလူအဖွဲ့အစည်းတွေနဲ့နိုင်ငံတွေရဲ့အနာဂတ်တွေကိုလည်းတိုးတက်စေမှာဖြစ်ပါတယ်လို့သမရဂရကပြောကြားသွားတာပါ။ဒါအပြင်ပညာသင်ကြား권မရတဲ့တန်းနစ်ကြီးရှိတဲ့ကမ္ဘာထွန်းမင်းကလေးငယ်တွေအရေးကိုသူကိုယ်တိုင်သမီးနှစ်ဦးရဲ့မိခင်ဖြစ်တဲ့အတွေ့အကြုံလေကိုချင်းစာမိရဲ့လို့သမရဂရကပြောခဲ့ပါတယ
် Because when I travel the world and I meet girls who are so bright and so hungry to go to school I see myself
ကျမဒီနေ့ကမ္ဘာထွန်းခီးထွက်တဲ့ခါမှာကျမတွေ့ခဲ့ရတဲ့မင်းကလေးငယ်တွေကတိတ်ကိုညံထက်မြက်ကြပါတယ်တိတ်ကိုလည်းကြောင်းတက်ချင်ကြပါတယ်ကျမအနေနဲ့သူတို့ကိုကိုချင်းစာမိတယ်လို့ကျမသမီးတွေအဖြစ်လဲစာနာမိပါတယ်အခုဒီခါနဲ့မှရောက်နေကြတဲ့လူတိုင်းဟာလဲပညာသင်လိုကြတဲ့ကိုသားသမီးတွေကိုပညာမသင်ရဘူးလို့တားကြမှာမဟုတ်ဘူးလို့ကျမထင်ပါတယ်ကျမတို့သမီးတွေကိုပညာမတတ်အောင်စည်ရဲမွဲတည်အောင်သူများစော်ကားခံရမယ့်ဘဝရောက်အောင်လုပ်ဖို့ဘယ်သူကမှအိမ်မက်ထဲမှာတောင်ထက်မဲ့ကြမှာမဟုတ်ပါဘူးဒါကြောင့်လဲဒီကဘာကြီးမှာမင်းကလေးငယ်တွေကိုဒီလိုပညာသင်ခွင့်မရကြတဲ့ဘုရားအယောက်ခံတင်ကြပါဘူးလို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်မင်းကလေးငယ်တွေကိုပညာသင်ကြားပေးခြင်းဟာမျိုးစင်မျိုးဆက်စီးရဲညွန်တွင်ကလူကင်းစီနိုင်မဲ့အကောင်းဆုံးနည်းဒီအနည်းတည်းဖြစ်တဲ့အပြင်လူအဖွဲ့စည်းတရားလုံးကိုလည်းပြောင်းလဲစေနိုင်မှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မီယွန်ကင်ကပြောခဲ့ပါတယ်လူဦးရေတန်း50ကျော်ရှိတဲ့မြန်မာနိုင်ငံမှာမင်းကလေးငယ်တွေရဲ့ပညာသင်ကြား권အခြေအနေကဘယ်လိုရှိပါသလဲ2014တကောင်စင်းကောက်ခံကြရရမြန်မာနိုင်ငံမှာအမျိုးသားက24တန်းကျော်နှင့်အမျိုးသမီးက26တန်းကျော်ရှိပြီးအသက်5နှစ်ကနေ24နှစ်အရွယ်ရှိမင်းကလေးတွေရဲ့အရေးအတွက်ဟာ 9.3 တန်းရှိတာဖြစ်ပါတယ်ဒါကြောင့်ဒီ 9.3 တန်းရှိတဲ့မင်းကလေးငယ်တွေပညာသင်ကြား권ရကြတဲ့အခြေအနေကဘယ်လိုရှိပါလဲနိုင်ငံရဲ့ပညာရေးအသုံးစရိတ်ရထားချက်ကတော့2017မှာ GDP ရဲ့ 3.9% ရာခိုင်နှုန်းရှိခဲ့ရာက2014ခုနှစ်မှာ2ရာခိုင်နှုန်းတိုးတက်လာတယ်လို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်အရသိရပါတယ်ခုလိုအသုံးစရိတ်ရထားချက်တိုးလာခဲ့ပြီမဲ့လို့လည်းမရှိစင်းရဲနွမ်းပါတဲ့မင်းကလေးငယ်တွေရဲ့ပညာသင်ကြား권အခြေအနေကဘယ်လိုရှိပါသလဲဒေါက်တာသိန်းဝင်ကတော့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ကရစ် NNER ကအဖွဲ့ဝင်ဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးကန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်မြန်မာနိုင်ငံကမိန်ကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်ကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာထားတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်ကလေးအမြောက်အများကကောင်းမနေရတာရှိတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံကမတင်မနေတဲ့ညာယူမူလာတဲ့ဆင့်ကြီးဆိုတာသတ်မှတ်ထားတယ်။ဒါပေမဲ့အောင်မြင်အောင်လုပ်နေတယ်။ဘယ်တော့မှကောင်းမနေတဲ့ခရီးရှိတယ်။နောက်ကျောင်းစင်းစင်းနေပြီးထွက်တဲ့ခရီးရှိတယ်။ကျွန်တော်နိုင်ငံကဒီရွာတွေမှာကမူလာတိုင်းပဲရှိတယ်။ဒေသတဲ့တန်းကရွာတွေနဲ့ဝေးတဲ့ခါကျတော့ကျောင်းမလို့ချာ။ဒါတော့ဒေသတောင်နဲ့ကျောင်းထွက်ရတဲ့သူတွေများတယ်။အဲ့ဒီမှာယူမီကဒီမှာကျောင်းနေရခမဲ့ဆိုပေမဲ့ပေးရတယ်။ကျောင်းဆောင်ကြီးတို့ယူမီတို့ပေးရတယ်။နောက်ကျောင်းသားစီးကောင်တော့မိဘကကလေးနှစ်ယောက်ရှိတယ်စားနဲ့တမီးရှိတယ်တယောက်ဖေးဆောင်တဲ့နယ်လေးဦးစားပြီးယောက်ျားလေးဦးစားပြီးတမီးကလေးကိုဆောင်ဆောင်တယ်အဲ့ဒါကလူနိုင်ငံမှာယူအာဒီမှာအများဆုံးတွေ့ရတယ်သူတို့ပြင်တော့ဒေသအောင်တဲ့ခါမှာဝေးလံတဲ့မြို့ကကျောင်းလွတ်သွားတော့မယ်ဆိုရင်မင်းကလေးတွေမလွတ်ကြဘူးယောက်ျားလေးပဲချက်အကျောင်းထားနိုင်တဲ့မိသားစုတောင်မှဒေသအောင်ရင်မင်းကလေးတွေကကျောင်းထားရတယ်ကျောင်းမလဲကလေးတွေများတယ်ကျောင်းထက်တဲ့ကလေးများတော့မင်းကလေးကြီးရဲ့အများကြီးကမတင်ရအောင်အဲ့ဒီတွေ့ရမှာဖြစ်လာလေဆိုတော့ကျမ်းမာရေးအပြီမှာနည်းလာတယ်မင်းကလေးတွေသောကိနောင်ကြလေပညာရှိကနေတဲ့ခါကျတော့ကလေးတွေဆောက်ရှောက်ဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနေတဲ့ခါကျတော့သားသမီးဆောက်ရှောက်မှုမှာကိစ္စရှိလာတယ်။နောက်သားသမီးတွေရှေ့ပညာရေးစီစဉ်တဲ့ခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖက်တဲ့ခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့ခါကျတော့သူရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲဒီမှာတအားရော့တယ်။မိန်းကလေးတွေစာမသိရတာများတဲ့ခါကျတော့ဥစ္စာမှုကဏ္ဍမှာမိန်းကလေးတွေဒါဆိုဒီနေ့ကတော့အလုံးစားတာအောင်လုပ်ဖို့လို့ရတယ်။အဲဒီပြင်မိန်းကလေးတွေကမကြည်ရအောင်။နောက်ဆိုပြီးဒီဘက်ကဥစားပေးတာမျိုးကမရှိရအောင်။တာဝန်ရှိတဲ့ဆွေပေါင်းပို့ပြီးတော့ဆရာလေးရောမိန်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီညာသင်ဖို့ဆောင်ရွက်ပေးတယ်။ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမှာနိုင်ငံရေးမှာ င်္ဂလိပ်ဒီအခန်းကဏ္ဍမြန်မာလာဒီအခန်းကဏ္ဍမြန်မာမှာကျွန်တော်ရဲ့စာရေးရာစီးပွားရေးရာလူမှုရေးရာကွန်ပျူတာလာဒီကဲတရှိမှာတော့မင်္ဂလိပ်ဒီမှာကျွန်တော်မင်းများကအင်တာဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့မင်္ဂလိပ်ဒီပါမစဲမင်းနဲ့အားလုံးအခြေခံပညာဆုံးခဲ့ပါတာအောင်ဆောင်ရွက်ပြီးဘူးနိုင်ငံရေးစနစ်အပြောင်းမှာညီညာရေးစနစ်အပြောင်းမှာဒီလူတိုင်းလူတိုင်းဒီတိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပြီး You can
bend but never break me cause it only serves to make ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မကြာခင်မှာတော့မြန်မာနိုင်ငံကရာသီဥတုဖောက်ပြန်မှုတွေအကြောင်းတင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်
ဒီလ16ရက်စနေနေ့ဟာမြန်မာယူရမဟာဒကြံအတက်နေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာဆွေးရောအဖွဲ့တွေအပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်းရည်လိုင်းအစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ဖုန်းနံပါတ်က1239231999 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။သောတာရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါတယ်ရှင်။အခုတော့သိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်နားဆင်ကြပါမယ်။ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
တကယ်2100မှာမြန်မာနိုင်ငံကလက်ရှိတဲ့ပူကြုံ5ဒီဂရီစင်ဂရီလောက်တက်မယ်လို့လည်းပေးထားတော့အားလုံးကတော့ပူတဲ့ပဲပဲဥတည်တာပေါ့အဲ့ဒီထဲမှာမှအယ်လီညိုကဖြစ်လိုက်တဲ့ခါမှာ
မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွန်ပါမြန်မာနိုင်ငံကရာသီဥတုဖောက်ပြန်မှုအခြေအနေကိုဒီတစ်ပတ်မှာပြောပြပေးပါတော့ဒီရာဒီရနွေရာဒီရတော့မြန်မာနိုင်ငံမှာပူလေးရှိပါတယ်ဆရာဒီနှစ်မှာကထူးထူးခြားခြားအယ်လီညိုရဲ့ဒဏ်ကိုခံနေရတယ်ဆိုတော့လေဆရာအဲ့ရနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
ပူတာကတော့နှစ်ချက်ပေါ့ပထမချက်ကကဘာကိုနိုင်ကလည်းပူပူပြီးပူနေတယ်ဟုတ်လား2014တုန်းကကဘာသမိုင်းမှာအပူဆုံးဖြစ်တယ်15ကျတော့2014ဆန်ချိန်ချိုးတယ်အခု2016 January ကျတော့လေကဘာသမိုင်းမှာအပူဆုံး January ဒါက February လောက်တော့လေအပူဆုံး February ဒါကြီးကြဲမဲ့ trend ကလည်းပူရပူရပူရအစီကိုတွားနေတယ်ပေါ့နော်။နောက်မြန်မာနိုင်ငံအနေနဲ့လည်း projection ကတက္ကသိုလ် 2100 မှာမြန်မာနိုင်ငံကလက်ရှိတဲ့ပူကြုံ5ဒီဂရီစင်ဂရီလောက်တက်မယ်လို့လည်းပေးထားတော့အားလုံးကတော့ပူတဲ့ပဲပဲဥတည်တာပေါ့။အဲ့ဒီထဲမှာမှ El Niño ကဖြစ်လိုက်တဲ့ခါမှာရာသီဥတုရဲ့ပံ့ပိုးမှုကလည်းပူတဲ့ပဲပူပါသွားတယ်။နောက်ဘဝဉျေယူရင်းမှုတွေကလည်းအများကြီးဖြစ်နေတယ်လေ။တစ်တော့တွေမရှိတာကလည်းဒါတော်တော်လေးကို local heating တွေကိုအများကြီးဖြစ်တယ်ပေါ့။အဲ့တော့အရာအားလုံးကအပူတွေဘက်ကိုပဲဥတည်နေတော့အပူတန်ကိုတနင်္ဂနွေလုံးခန်းစားရတာပေါ့အခုချိန်မှာဆိုရင်တော်တော်ဆိုးတာကစကိုင်းအော်တိုမကွေးလို့အဲ့ဒီမှာအပူချိန်က45ထက်မှရောက်နေတယ်နေရာတော်တော်များများလေ42 43အဲ့ဒီဘဝဉျာဉ်မှာရှိကြတယ်အဲ့ဒါစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းမန္တလေးတိုင်းပဲခူးတိုင်းအေရော်ဒီတိုင်းအရှေ့ပိုင်းပေါ့ရန်ကုန်တိုင်းနောက်ပြီးတော့ကယားကရင်မွန်တနင်္သာရီအလုံးညီပါပဲအပူချိန်ကတော်တော်ပြည့်နေပူရတဲ့ချိန်မှာနောက်တစ်ခုကရာသီဥတုပေါ့ပြမှုကြောင့်လေထဲမှာရံပန်ရံကမြန်မာပြည်မြောက်ပိုင်းမှာမိုးရွာတော့လေထဲမှာရေငွေ့ရလည်းရှိနေတယ်အဲတော့ရေငွေ့ရှိတာလည်းခန္ဓာကိုယ်ခံစားရတဲ့အပူချိန်ကိုတိုးစေတာပေါ့။နောက်မိုးလုံးဝမရွာတာကလည်းပူတာကိုပိုဆိုးစေတယ်။နောက်ပြီးတော့ခန်းတော်ရောင်ကြီးအညွှန်းကိန်းတွေကလည်းအမြင့်ဆုံးအဆင့်ကိုရောက်နေတယ်။ဒီလိုချိန်မှာအမှန်အဖြစ်အမှန်ကပူတာသဘာဝဒါမဲ့ဒီအပူကိုတတ်တရရစီတဲ့ရံပန်ရံကအဲ့ဒါမိုးရွာတာလေးတွေရှိရမှာပေါ့မိုးကလည်းလုံးဝမရွာဘူးလေသူပြင်မြန်မာနိုင်ငံအောက်ပိုင်းတစ်ခုလုံးဝမိုးလုံးဝမရွာဘူးအဲ့ဒီအကြောင်းတရားလေးအလုံးအားအပူဒဏ်ပြင်းထန်မှုကိုဒါဖြစ်စေတာပါပဲ
ဟုတ်ဘယ်ချိန်လောက်မှဒီအယ်လ်နီညိုရဲ့ဒဏ်ကိုတက်တာသွားမယ်ဆိုဆရာနည်းနည်းပြောပြပေးပါဆရာ
အယ်လ်နီညိုအပီဆိုဒ်အနေနဲ့ကတော့ဂျွန်လမှာပြီးမယ်ဒါပေမဲ့သူ့ရဲ့ impact လို့ခေါ်တဲ့ထိခဲ့မှုကတော့နောက်တော့လာအနည်းငယ်ဆက်ရှိမယ်လို့ပြောတဲ့အတွက်ဒီ2016 September လအကုန်တနည်းပြောရင်မိုးရွာသည့်အကုန်တိအယ်လ်နီညိုထိခဲ့မှုကတော့ဆက်ရှိနေမှာပါရိုးရိုးသူ့ရဲ့ဖြစ်စဉ်အရတော့ဂျွန်မှာကုန်မယ်လို့မှန်းထားပါတယ်ဒီကွာခမှုဖြစ်တာကဘာကြောင့်လဲဆိုတော့အယ်လ်နီညိုကရေမှာဖြစ်တာရာသီဥတုကအထက်လေထဲမှာဖြစ်တာသူတို့က time lag ရှိတယ် phase မတူကြဘူးအနည်းဆုံး3လလောက်ထပ်ပြီးတော့ impact အနေနဲ့ထိခဲ့မှုကတော့ဆက်ရှိအောင်မယ်ဆိုတော့နှစ်ပိုင်းခွဲသိရမှာပေါ့အယ်လ်နီညိုကတော့ဂျွန်မှာပြီးပြီမဲ့ထိခဲ့မှုကတော့ September လထိရှိနေမှာ
El Nino ပြီးမှ La Nina အလှည့်ကိုရောက်တော့မှာပေါ့နော်ဆရာ
။ပြည့်မှာရာဒီဥတုက3မျိုးဗျ3မျိုးသာလုံပူပြင်း6တွေ့တဲ့ရာဒီဥတုအဲ့ဒါ El Nino ခေါ်တယ်။နောက်သူနဲ့ဆန်းကျင်ပဲ AB ဆွဆူတဲ့ရာဒီဥတုက La Nina ခေါ်တယ်။အဲ့ဒီ El Nino La Nina တွေ့ရဲ့ကြားပေါ့ဆိုလိုတာနှစ်တိုင်းကတော့ El Nino La Nina ဖြစ်မနေဘူးပေါ့ဘာမှမဖြစ်တဲ့နှစ်လည်းရှိတယ်ပေါ့အဲ့ဒါကြောင့် neutral ခေါ်တယ်ကြားနေခေါ်တယ်။ဒီတော့ကအခုသိပ္ပံရဲ့ခမန်းချက်ကကျွန်းမှာ El Nino ပြီးရင်ပထမဂျာနေနေကိုရောက်မယ်။အဲဂျာနေနေမှာသူ3လလောက်ရှိမယ်။နော် July, August, September မှာ3လလောက်ဂျာနေ။အဲ့ဒါပြီးရဲ့ခါကျမှ September လအကုန်နောက်ဆုံးဘက်လောက်ရောက်တော့မှလာနီညာကိုကူပြောင်းသွားမယ်။အဲ့တော့2016ရဲ့အစော2019ရဲ့အစပိုင်းညီဟာလာနီညာနှစ်ဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ပါဆရာ။ဆရာဒီ El Nino နဲ့ဒီလာနီညာကိုဆရာအရှင်းဆုံးလေးနည်းနည်းလေးအချင်းချင်းပြီးပြောပြပေးပါဆရာ။
အမတ်တီကတော့မူရင်းအဓိပ္ပာယ်ကတော့အယ်လီညိုနာညညာဆိုရင်ရွေးစီကြောင်တွေပါပဲ။တောင်အမေရိကတိုက်နောက်ဘက်ကညီကိုရင်ရွေးစီကြောင်တွေဝင်လာရင်အဲ့ဒါအယ်လီညိုရေးစီကြောင်တွေဝင်လာရင်အဲ့ဒါလာညညာ။ထူးခြားချက်ကတော့အယ်လီညိုဖြစ်ပြီဆိုရင်လက်ရှိအနေအထားမှာပစိဖိတ်မှာမိုးရွာတဲ့ဒေသကနောက်ဘက်ပိုင်းမှာရှိတယ်။ရှေ့ဘက်ကမိုးမရွာဘူး။တောင်အမေရိကဘက်မှာပေါ့နော်။ဒါပေမဲ့အယ်လီညိုဖြစ်ပြီဆိုရင်မိုးရွာတဲ့နောက်ဘက်ကမိုးရွာတဲ့ဖြစ်စဉ်တွေအားလုံးကရှေ့ဘက်ကိုရောက်သွားတာ။ရှေ့ဘက်ကိုရောက်သွားပြီးတော့နောက်ဘက်ကမိုးရွာနေသွားတာအဲ့ဒါကအယ်နီညိုရဲ့ရာသီဥတုဖောက်ပြန်မှုပဲတနည်းပြောရင်တော့အီကွေဒါရဲ့တောင်ဘက်မှာရှိတဲ့ဩစတြေးလျကျွန်တော်တို့မြောက်ဘက်မှာရှိတဲ့ရှေ့တောင်အရှေ့နိုင်ငံတွေကရိုးရိုးနဲ့ဆိုရင်မိုးရွာတယ်အယ်နီညိုဖြစ်ရင်အဲဒီမိုးရွာတဲ့ဟာတွေအကုန်လုံးအရှေ့ဘက်ရောက်သွားတော့မိုးရီခေါင်တယ်မိုးရီခေါင်တယ်ဆိုတာမိုးရော့ပြီးရောအပူချိန်ကြီးတက်လာတာအဲ့ဒါအယ်နီညိုပါသူနဲ့ဆန့်ကျင်ပဲဖြစ်တာလာနီညာပါပဲ
သူ့မှာနှစ်ပိုင်းခြားအကန့်အသတ်ရှိပါလားဆရာဟိုဘယ်ဘယ်နဲ့နှစ်မှာတစ်ခါလောက်ပြန်လာတတ်ပါလဲ
အဲ့ဒီဆိုင်ကလာမှန်တော့အရင်တော့9နှစ်မှ9နှစ်တခါဖြစ်တယ်အခုတော့2နှစ်3နှစ်တခါဖြစ်နေပါတယ
်ဒီကဘာကြီးပူနွေးလာမှုနဲ့ဒီကဟိုဆက်ဆက်တာလေးနည်းနည်းပြောပြပေးပါရှင
်ဘာကြီးပူနွေးလာတဲ့အတွဲနံပါတ်1ကအယ်လီညိုဖြစ်တဲ့အချိန်ကြီးကပူပြီးတော့စိတ်လာတာပေါ့နော်အဲ့တော့အရင်တော့9နှစ်9နှစ်မှတခါလောက်ဖြစ်တဲ့ကောင်အခု2နှစ်3နှစ်ဆက်တိုက်လို့ဖြစ်နေတယ်အယ်လီညိုပြီးရင်လာနီညာတွေတလဲစီဖြစ်နေတယ်အဲ့တော့ကဘာရဲ့လေတူးကမျှကြည်မှာထိမ့်သိမ့်တည်းအရင်လိုမမကန်ကန်တည်တည်ငြိမ်ငြိမ်ရှိတဲ့အနေအထားတွေညှော်နေလာတာကိုပြနေပါတယ်။အားလုံးက extreme ကိုရောက်နေတယ်။ရာသီဥတုကလည်း extreme ပဲ။အယ်လီညိုလာနီညာဆိုတာလည်း extreme ပဲ။အပူလွန်ခဲ့သွားရင်အယ်လီညိုဖြစ်တာပဲ။ဒါအေးလွန်ခဲ့ရင်လာနီညာဖြစ်တာပဲ။အဲ့တော့အခုကမ္ဘာကြီးတစ်ခုလုံးမှာဒီကမ္ဘာရာသီဥတုပြောင်းလဲခြင်းတကြီးပြောရင်တော့ global warming ကြောင့်ရာသီဥတု pattern တွေအားလုံးဟာဒီ extreme တွေပဲရှိတယ်။သိပ်ပူတာနဲ့သိပ်အေးတာအဲ့ဒါတွေဖြစ်များနေတယ်။ဒါတွေအားလုံးကတာတကတွေပါပဲ
။မြန်မာနိုင်ငံမှာအခုEl Niño ဝင်နေတယ်ဒီဟာကိုလူတိုင်းကတော့ခံစားနေရတာပေါ့နော်အတက်တာဆုံးဖြစ်အောင်ဘလို့နှီးတယ်နဲ့လှုပ်လို့ရပါမလဲဆရာ
El Niño ကတော့ဘာမှမတတ်နိုင်ဘူးကြည့်သူကသူသဘာဝရဖြစ်တာနော်ဒါပေမဲ့ဒီပူတဲ့ဟာကိုမတားနိုင်ပြီမယ်ပူတဲ့ကြောင့်ထိခိုက်မှုပျက်စီးမှုကိုတော့ကျွန်တော်တို့ကလုပ်မယ်ဆိုရင်တော့လှုပ်လို့ရတာပေါ့လေလှုပ်လို့ရတယ်ဆိုတာနော်ကျွန်တော်တို့ခေါ်တော့ loss ကို prevent လုပ်တာပေါ့နော်ထိခိုက်မှုကိုဆုံးရှုံးမှုကိုညှို့နှိမ့်အောင်လုပ်တာ reduce လုပ်တာပေါ့အဲ့ဒါကတော့တဘာဝိယာဉ်ထဲမှာ theory ကတော့ရှိပြီးသားပါပဲအဲ့တော့အပူတွေတိတ်ပြင်းပူဒဏ်ညှို့နှိမ့်တဲ့အရာတွေကျွန်တော်တို့ကြိုးစားရမှာပေါ့ဥပမာတပင်းဆိုင်တဲ့လုပ်ငန်းတို့ဗဟုဉ္ဇဉ်ထိန်းသိမ်းရေးလုပ်ငန်းတို့ဟောလားရေးတွေဆိုရင်အခုခန်းချောင်းနေရေးခန်းချောင်းမှုကဘယ်ကလာလဲပြဿနာအဲ့ဒါပေါင်းစုံရှိတယ်ဥပမာလူရေးတို့ပွားမှုကလည်းအကြောင်းတစ်ခုပဲနောက်ပြီးတော့ရေဝေရေးလဲဒေတာတွေကိုပြည့်စည်အောင်လုပ်တာလည်းအကြောင်းတစ်ခုပေါ့နော်နောက်ပြီးတော့ mega dam ဆောက်တဲ့လုပ်ငန်းမျိုးလို့ဘဝဉာဏ်ရဲ့ balance ကို equilibrium ကိုပြည့်အောင်လုပ်တဲ့လုပ်တွေဒါတွေအားလုံးကကျွန်တော်အားမပြေအောင်မြန်မာပြည်မှာပြဿနာနဲ့ရက်ရှိတယ်အဲ့ဒီရေကတာတအားဆောက်နေတာနဲ့ကြောင်မီတွေးဆက်ကိုနေဆောက်နေတာဟာဘဝဉာဏ်ယူရင်းမှုကိုတနည်းပြောရင်ကဘာကြီးပူနေမှုကိုပို့ပြီးတော့ဆိုးစေတယ်တက်တော့ပြုံးတိမှုကလည်းအများများတယ်လူရေကလည်းအများကြီးတက်နေတယ်ဒီချက်တွေအားလုံးဟာရာသီဥတုပေါ့ပြမှုတန်းကျုံတဲ့အခါမှာပို့ပြီးတော့ဆိုးသွားစေတဲ့အချက်တွေပဲအဲ့ဒါတွေကိုအစိုးရက policy ချပြီးတော့လုပ်မှသာဒါတွေကဖြည်းဖြည်းနဲ့တက်တာရပါလိမ့်မယ
်မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်ရရှင်များခင်ဗျာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအိုက်ဇဲတွေအတွက်ရီမှန်းချက်တွေထင်တိုင်းမပေါက်ဘဲအခြေအနေမကောင်းခဲ့ပါဘူးမတ်လအတွင်းအဓိကအိုက်ဇဲခေါင်းဆောင်တွေကိုအမေရိကန်တပ်ဖွဲ့တွေကတုတ်တင်ပစ်နှံခဲ့တယ်လို့မကြာခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကအတည်ပြုပြောဆိုခဲ့ပါတယ်အဲ့ဒီလိုတပ်ပစ်ခဲ့တဲ့သူတွေထဲမှာ အိုက်ဇဲရဲ့စစ်ဖက်ရေးရာဝန်ကြီးလို့ခေါ်တဲ့အဗ်ဒူအိုမာအယ်ရှီရှာနီနဲ့ဟာမီအီမန်လို့တည်ကြတဲ့အက်အယ်ရာမန်မူစတာဖာအယ်ကွာဂျူလီတို့လည်းပါဝင်ပါတယ်။အယ်ကွာဂျူလီဟာအိုက်ဇဲအဖွဲ့ရဲ့နိုင်ငံခြားရေးရာဆိုင်ရာနဲ့လျှို့ဝှက်ကြံစည်မှုတွေကိုတာဝန်ယူလှုပ်ဆောင်နေသူဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။သူဟာအိုက်ဇဲအဖွဲ့ဝင်တွေကြားမှာလူသိများထင်ရှားတဲ့အကြမ်းဖက်သမားတစ်ယောက်ဖြစ်တယ်လို့စောစောပိုင်းအီရတ်နိုင်ငံအတွင်းအယ်ခိုင်ဒါအဖွဲ့အတွင်းမှာလည်းသူ့ရဲ့လှုပ်ရှားမှုတွေရှိခဲ့တယ်လို့မစ္စတာကာတာကပြောပါတယ်။ဒီလိုအိုက်ဇဲခေါင်းဆောင်တွေကိုရှင်းပစ်လိုက်နိုင်တာဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းပြင်ပမှာဒီအဖွဲ့ရဲ့လှုပ်ရှားနိုင်မှုလုံနိုင်ကိုင်နိုင်စွာအပေါ်အထည်နာစေခဲ့တယ်လို့လည်းပြောပါတယ်။အိုက်ဇဲစံကြီးရဲ့ညွန်ပေါင်းအဖွဲ့နဲ့ဒေတာရင်းကမဟာမိတ်အင်အားစုတွေဟာအကြမ်းဖက်အုပ်စုပေါ်ဆက်တိုက်ဖိအားပေးမှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။အခုနှစ်စောစောပိုင်းအိုက်ဇဲတွေလက်ကနေပြန်လည်ပြီးတော့တင်ပိုင်နိုင်ခဲ့တဲ့ဆီးရီးယားနိုင်ငံကရှဒါဒီမြို့ဟာဆီးရီးယားနိုင်ငံနဲ့အီရတ်တို့ကြားအဓိကအရေးပါတဲ့လမ်းကြောင်းဖြစ်ခဲ့ပြီးအိုက်ဇဲတပ်ဖွဲ့တွေအနေနဲ့ရက်ကွန်နဲ့မူဆိုးတို့ကြားကိုတွာလာရေးအခက်အခဲတွေ့စေပါတယ်လို့ဝန်ကြီးကမှတ်ချက်ပြုပြောဆိုခဲ့ပါတယ်။အိုက်ဇဲတွေနောက်ထပ်အထည်နာခဲ့တဲ့အချက်တစ်ခုကတော့ရုရှားရဲ့လေကြောင်းအကူအညီပေးမှုနဲ့ဆီးရီးယားအစိုးရတပ်တွေဟာအိုက်ဇဲတွေကိုရှေးဟောင်းမြို့ဖြစ်တဲ့ပန်မရာမြို့ကနေမောင်းထုတ်နိုင်ခဲ့တာပါပဲ။ဒါဟာရုရှားတိုက်လေရင်တွေအနေနဲ့ဘာရှာအယ်အာဆတ်ကိုဆန့်ကျင်တဲ့အဖွဲ့တွေကိုတိုက်ခိုက်နေမှုတချို့တွေကတခုဖြစ်ပါတယ်။အိုက်ဇဲတွေပေါ်အနိုင်ရနိုင်မှုကိုပန်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူပီတာကုတ်ကစူးစူးလိုက်ပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရဲ့အဓိကအကြောင်းရင်းဟာအာဆတ်အစိုးရကြောင့်ဖြစ်တယ်လို့ပြောပါတယ်။နောက်ပြီးအခုချိန်မှာပြည်တွင်းစစ်ရပ်တန့်သွားအောင်အာရုံစိုက်ပြီးတော့ဆောင်ရွက်တင်ပြီးလက်ရှိဂျနီဗာမှာပြုလုပ်နေတဲ့တန်တမာရေးနီလန်အရာကြိုးပမ်းတင်တယ်လို့လည်းပြောပါရယ်။အီရတ်နဲ့ဆီးရီးယားမှာအိုက်ဇဲရီအပေါ် CIA အရအနံ့ရရှိနေမှုဟာလူအချက်တရဖြစ်ပေမဲ့ပြည်စုံလုံလောက်မှုတော့မရှိသေးဘူးလို့ကာကွယ်ရေးဝန်ကြီးကတာကပြောပါရယ်။ကျွန်တို့ဟာကမ္ဘာတစ်ဝှမ်းမှာအိုက်ဇဲရီရဲ့လှိုက်စားနေမှုကိုဖျက်ဆီးပြရမှာဖြစ်တယ်လို့လည်းသူကပြောပါရယ်။ဘရပ်ဆဲလ်အကြမ်းဖက်မှုဖြစ်ပွားပြီးတဲ့နောက်ဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မိုက်ကယ်နဲ့အတူတွေ့ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကျွန်တော်တို့အားလုံးဟာမရေတွက်နိုင်တဲ့လူမျိုးပေါင်းစုံကိုကိုးစားပြုပြီးတော့အိုက်ဇဲကိုတရင်စကားပါးစရာရှိပါတယ်။ကျုပ်တို့ကိုချင်းချောက်လို့မရပါဘူး။ဟန်တားလို့လည်းမရပါဘူး။ဒီကဘာမျိုးပေါ်မှာရှိနေတဲ့သူရဲဘော်ကြောင့်နဲ့ခမရိုးရဲ့တရားမဲ့ဝါဒယုံကြည်မှုတွေကိုဖယ်ရှားတုတ်တင်ဖို့ကြီးကျယ်တဲ့ခွန်အားတွေစိတ်ပိုင်းပြတ်မှုတွေနဲ့အတူကျွန်တို့တို့ပြန်လာမှာဖြစ်တယ်လို့ပြောကြားသွားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။သောရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။မြန်မာပါဝင်နိုင်ငံတချို့ကို IRF ခေါ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အုပ်တွေနဲ့ညီဆွတဲ့စိုးရိမ်ပွဲနိုင်ငံတွေဖြစ်နေပြန်လည်သတ်မှတ်ဖို့ဆုံးဖြတ်လိုက်တယ်လို့ American နိုင်ငံကြီးဌာနက Congress လွှတ်တော်ကိုအကြောင်းကြားလိုက်ပါတယ်ဒီလိုသတ်မှတ်တဲ့အတွက်မြန်မာနိုင်ငံပေါ်မှာတန်ခတ်ရေးယူမှုပေါ်ဘယ်လိုရိုက်ခတ်မယ်ဆိုတာကိုနောက်ရက်တွေအတွင်းမှာထုတ်ပြန်မယ်လို့လည်းပြောပါတယ် Washington DC ချင်းဆိုင် American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်မှု Commission က April 14ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ညင်ညာချက်ထဲမှာမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေလွတ်လပ်စွာကိုယ်ပွဲယုံကြည်ခွင့်အချို့ဖောက်ခံရရပြပြောင်းလှုပ်ဆောင်မှုတိုက်တွန်းထားပါတယ်။ဂျပန်နိုင်ငံတောင်ပိုင်းမှာစနေနေ့မနေ့အစောပိုင်းကဒုတိယအကြိမ်အားပြင်းငလျင်ထပ်ပြီးလှုပ်ခဲ့ပါတယ်။ပြင်းအား9ရှိပြီးတော့ကူမာမိုတိုမြို့နားမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်။တောင်တူပင်လယ်ပြင်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ခိုင်မာတဲ့ပံ့ပိုးမှုကိုအလေးပေးတဲ့အနေနဲ့အမေရိကန်ကာကွယ်ဝန်ကြီးဟာဒီပင်လယ်ပြင်နဲ့မောင်းနှင်နေတဲ့အမေရိကန်စစ်သင်္ဘောကြီးဒဇင်းစီကိုတောက်ကြံနေကတော့ရောက်ကြည့်ရှုခဲ့ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်မကတော့နန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလိမ့်ရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.